2020ပြည်နှစ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုပြောင်းလဲပြစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ကံသမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်တဲ့အထောက်အထားတွေအလုံးလောက်ရရှိထားတယ်လို့တရားရေးဌာနအထူးစုံစမ်းရင်းမှု Jack Smith ကလွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရစင်ကာပူအထမမြောက်ခဲ့တဲ့နောက်ပိုင်းအာဏာရရှိဖို့ထရန့်ဟာရာဇဝတ်မှုမြောက်တဲ့နည်းလမ်းတွေနဲ့ကြိုးပမ်းခဲ့တာထင်ရှားတယ်လို့အမေရိကန်တရားရေးဌာနရဲ့အင်္ဂါနေ့အစောပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်မဲရလဒ်တွေကိုလက်မခံဖို့ပြည်내ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တာသူမဲရှုံးခဲ့တဲ့ပြည်내ခုနှစ်ခုကရလဒ်တွေကိုမမှန်ကန်တဲ့နည်းနဲ့ပြောင်းလဲဖို့လုပ်တာကိုကျိုးအတွက်ဒုသမရမိုက်ဖင်စ်ကိုတရားရေးဌာနတာဝန်ရှိသူနဲ့တရားရေးဌာနတာဝန်ရှိသူတွေကိုဖိအားပေးတာတွေလုပ်ခဲ့တယ်လို့ပြောဆိုထားပါတယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာသမရရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့ကျင်းပနေတဲ့လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စီးနှင်းဖို့ညွှန်ကြားခဲ့တာစတဲ့အချက်အလက်အထောက်အထားတွေရရှိကြတောင်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒုတိယသမရအတွက်ရှင်းပြခဲ့တဲ့ထရန့်ဟာသမရလောင်းတူရဲ့လုပ်ပိုင်ခွင့်အပြင်အမေရိကန်အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုပါအသုံးပြုလှုပ်ဆောင်ခဲ့တဲ့အထောက်အထားတွေရှိတယ်လို့လည်းဆိုပါတယ်။ရွေးကောက်ခံသမ္မတထရန့်ကတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအသုံးမကျတဲ့တရားလိုရှိနေလို့သူကိုယ်ပိုင် True လူမှုကိန်းရက်ကအင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုပါတယ်။သမ္မတဂျိုးဘိုင်နေကတရားစွဲဆိုရေးယူဖို့မလုပ်နိုင်တာကြောင့်မမှန်ကန်တဲ့အချက်အလက်တွေနဲ့ဒီလိုအစီရင်ခံစာရေးတယ်လို့သူကတုံ့ပြန်ပါတယ်။တစ်ချိန်ကလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီမှာတာဝန်ရှိအပြစ်ရှိပြီးသူ့မှာအပြစ်မရှိဘူးလို့လည်းထရန့်ကပြောဆိုကြပါတယ်။